မြန်မာနိုင်ငံကနေဆော်ဒီအာရေဗီယာနိုင်ငံကိုငမြစ်ချင်းနဲ့ရေတွက်ကုန်တင်ပို့တာတွေ9လကျော်ရနာထားရတာကြောင့်ရေတွက်ပစ္စည်းတင်ပို့တဲ့လုပ်ငန်းတွေထိခိုက်နေနိုင်ပြီးဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးတင်ကြောင်း9လုပ်ငန်းအဖွဲ့ချုပ်တာဝန်ရှိသူတွေကပြောဆိုပါတယ်။တစ်နှစ်ကိုနိုင်ငံသားဝင်ငွေဒေါ်လာတန်40လောက်ရနေတဲ့ဒီပို့ကုန်လုပ်ငန်းဖြစ်တာကြောင့်မြန်မာအစိုးရရဲ့ကုန်သွယ်ရေးအဖွဲ့တစ်ဖွဲ့ဆော်ဒီနိုင်ငံကိုတရားဝင်စေလွတ်ညှိနှိုင်းပေးဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အပြည့်စုံကတော့ VOA သတင်းတော့ကိုဇော်ထက်ကတင်ပြမှာပါ
။ VN ကယူထောက်ကုန်တင်မှုနေရာစက်ရုံ24ရုံကိုဆော်ဒီအာရေဗီးယားနိုင်ငံကဒီနှစ်စံပိုင်းမှာစစ်ဆေးခဲ့ပြီးကျန်းမာရေးနဲ့ပတ်သက်တဲ့စာရင်းစာညွှန်းတွေမပြည့်မီလို့ငါးဝယ်ယူရအောင်ရစိုင်းရင်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ရေထောက်ကုန်တင်မှုတာကိုပါတဆက်တည်းပိတ်လိုက်တာဖြစ်ပါတယ်။မြန်မာငမြချင်းကိုဆော်ဒီနိုင်ငံကိုအများဆုံးတင်မှုနေရာဖြစ်ပြီးအခုနှစ်မေလ၁ရက်ကစပြီးရစိုင်းနာအကြောင်းပြည်တွင်းဈေးကွက်ကိုပဲအဓိကမိခုံနေရပါတယ်။ဒါကိုအစိုးရအနေနဲ့ကုန်သွယ်ရေးသဘောတူညီမှုပြန်ရရှိအောင်ဆောင်ရွက်ပေးသင့်တယ်လို့မြန်မာနိုင်ငံငါးလုံးကအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာတိုးနန္ဒာတင်ကပြောပါတယ်
။ဒီဗီယက်နမ်တို့တခြားတောင်းနိုင်ငံကတို့ကတခါလဲ trade mission တွေသွားပြီးတဲ့အခါကျလို့ရှိရင်တို့ဒီမှာလာပြီးတော့စစ်ဆေးခါမှုအကုန်လုံးလုပ်တဲ့ခါကျတော့အခုအဲ့သုံးနိုင်ငံကအချင်းပြည်ရော့မဲ့သဘောမျိုးရှိနေတယ်အဲ့တော့တခြားနိုင်ငံတွေအဲ့လိုလုပ်ပေးတဲ့ခါကျတော့အခုနကသူကဘဲငါနေဆွတ်ဖို့အနေထားမျိုးရောက်သွားပြီပေါ့နော်ဒါပေမဲ့ကျမတို့ကတော့ဘာမှမလုပ်ပဲနဲ့စာပဲပို့နေတဲ့အတွက်ကြောင့်ဒီနေ့ချိန်လဲကျမတို့နိုင်ငံကလာမဖြစ်တယ်ဘူးဒါဘာလဲဆိုကျမတို့က public ဖြစ်တဲ့တော့တို့ direct ဆက်သွယ်လို့မရဘူးဆိုပြီးတော့တို့ဆီကစပြတ်မှာတယ်ဆိုတော့အဲ့လိုကျမတို့တက်ကနေပြောခုနပြန်ပြီးဟောလို့ပို့ဆိုလို့ရှိရင် trade mission ကြီးမဖြစ်မနေသွားရမယ်တဘောမျိုး။ဘာလို့လဲဆိုတော့ pay ကိစ္စတော့လည်းသွားရတယ်လေ။အဲတော့ပုဂ္ဂလိကအနေနဲ့ကလုံးလို့မရတာဆိုရင်ခုနပြောသလို government ကြီးဦးဆောင်မိတာကိုလုပ်ရမှာပေါ့နော်
။မြန်မာနိုင်ငံငါးလုံးမယ်ရှင်များအသိထုတ်ပြန်ကြရအောင်ဆိုရင်နှစ်စဉ်ပြပောက်ကို9တန်ငွေ6000တင်ပို့နေပါဗျ။အဲ့ဒီအထက်ကတန်ငွေ2000ကိုဆော်ယီနိုင်ငံကိုတင်ပို့နေပြီးအမေရိကန်ဒေါ်လာ30000လောက်ဝန်ငွေရနေပါဗျ။ VN အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးအဖွဲ့ကြီးဆက်လုပ်ပြီးဆော်ရီအာရေဗီယာနိုင်ငံနဲ့ညှိနှိုင်းတာမှာအဆင်ပြေမဲ့အခြေအနေရှိနေရကြောင်းမြန်မာအစိုးရအနေနဲ့လည်းအလားတူဝင်ရောက်ညှိနှိုင်းပေးသင့်တယ်လို့ဒေါက်တာတိုးနန္ဒာတင်ကပြောပါဗျ။မြန်မာနိုင်ငံကရွေးချယ်ကုန်တွေကိုရုရှားကိုတင်ပို့နိုင်ဖို့အစိုးရချင်းဆွေးနွေးနေရလဲရှိပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာရွေးချယ်ကုန်ကိုပြန်ပြီးခွင့်ပြုထားလို့သူတို့ FTA ဥပဒေနဲ့ကန့်ညှိမဲ့ဆိုရင်တင်ပို့နိုင်တယ်လို့ဆိုပါတယ်။မြန်မာငါးလုံးကဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးကော်ပိုရေးရှင် GI စတဲ့ပူးပေါင်းပြီးငါးနှစ်စီမံကိန်းအတွက်ယူရို22.5%ကူညီဖို့ကိုလည်းလွှတ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံငါးလုံးကအဖွဲ့ချုပ်စည်းနေရသိရပါတယ်ခင်ဗျာ။